ဝင်းပေမေဂန်ပြည်တော်စုမှာတင်းလာနေတော့ကတော့ Cyber Monday ဆိုပြီးတော့ကွန်ပစ္စည်းတွေ Internet Online ကနေအကြီးအကျယ်ဝယ်ကြရောင်းကြတယ်နော်တင်းလာနေကို Online ဈေးပွဲတော်နေဆိုပြီးတော့သတ်မှတ်ထားကြတာဗျအ
မေရိကန်ပြည်တော်စုအမျိုးသားလူသုံးကွန်ပစ္စည်းရောင်းဝယ်ရေးအသင်းကြီးကတော့တင်းလာနေမှာ Online ကနေဈေးဝယ်သူသန်း120ကျော်လောက်ရှိမယ်တဲ့ပြီးခဲ့တဲ့ဗတ်ဂျာသရီနေ့ကျေးဇူးတော်အောင်မေပွဲနေ့အပြီးတော့ကြနေ့ကလည်းအထူးလျှော့ဈေးဆိုပြီးတော့ကုန်တိုက်ကြီးတွေမှာရောင်းခဲ့ကြတယ်လေ
ဒီနေ့ Black Friday လို့ခေါ်တဲ့ကုန်တိုက်ကြီးတွေအထူးလျှော့ဈေးနဲ့အပြိုင်ဆိုင်ရောင်းကြတဲ့နေ့မှာပြီးခဲ့တဲ့နှစ်တုန်းကလည်းစာရင် 6.600 ခိုင်နှုန်းပို့ပြီးတော့ရောင်းလာရတယ်တဲ့သဗ္ဗဥပမာတော်မှာစနေနေ့တုန်းကအိမ်ပြီးတော့နဲ့မလမကန်းစာအုပ်ဆိုင်ကိုသွားပြီးတော့တမိနေအောင်နဲ့စာအုပ်သွားဝယ်ထွက်သေးတယ်တဲ့
အမေရိကန်ပြည်တော်စုမှာပြီးခဲ့တဲ့တောက်ကြနေ့ကိုကုန်တိုက်ကြီးတွေအထူးလျှော့ဈေးနဲ့ရောင်းတဲ့နေ့စနေနေ့ကတော့အသေးစားပုတ်ကလစ်ကပိုင်းစီးပွားရေးလုပ်ငန်းကလေးတွေကိုကူညီထောက်ပံ့တဲ့နေ့ဈေးဆိုင်ငယ်ကလေးတွေမှာဈေးဝယ်ကြတဲ့နေ့ဆိုပြီးသတ်မှတ်ထားတယ်ဗျခရစ်မတ်ဈေးဝယ်တဲ့ရာသီမတိုင်ခင်အပြိုင်ဆိုင်အယောင်မြင့်တင်ကြတဲ့ကာလပေါ့ဗျာ
အမေရိကန်ပြည်တော်စုမှာစီးပွားရေးအကျပ်တဲတွေနဲ့အလုပ်လက်မဲ့ပြဿနာတွေရင်ဆိုင်နေရတဲ့အချိန်ကုန်ပစ္စည်းဆိုင်တွေရဲ့ရောင်းဝယ်တွေလည်းအကြီးအကျယ်ထိုးကျခဲ့တဲ့အခုခရစ်မတ်ကျူဈေးဝယ်ရသည်မှာအထူးလျှော့ဈေးတွေနဲ့အကြီးအကျယ်ရောင်းမြင့်တင်နေကြလို့အရောင်းအဝယ်တွေကောင်းကြတယ်ဆိုပေမဲ့စီးပွားရေးအခြေအနေကြောင့်နောက်ပိုင်းမှာရောင်းအားတွေပြန်ကျသွားနိုင်တယ်ဆိုပြီးတော့လည်းဈေးကွက်လေးလာတဲ့သူတွေကသတိပေးနေကြတယ်ဗ
ျသမ္မတအိုဘားမားကတော့နယူးဟမ်ရှာပြည်နယ်မန်ချက်စတာမြို့မှာပြီးခဲ့တဲ့အပတ်ကမဲဆန္ဒရှင်တွေနဲ့တွေ့တဲ့အချိန်အမေရိကန်ပြည်သူတွေအနေနဲ့စီးပွားရေးအခြေအနေပြန်အားကောင်းလာအောင်ကြိုးပမ်းရမှာစိတ်ရှိရှိနဲ့စောင့်မို့ဆိုပြီးပြောသွားတယ်ဗျသူဆိုပြုထားတဲ့စီးပွားရေးပြန်လဲဥမော့ဖို့ဆိုတဲ့ဒေါ်လာသန်းပေါင်း4,400,000ဖို့သုံးမဲ့အလုတ်ကင်ဖန်ကြီးရဲ့ဥပဒေကို Republican ဘက်ကသဘောမတူတဲ့ကိစ္စကိုလည်းအခုလိုဝေဖန်သွားတယ်ဗျ
They refuse to even debate it 100% of Republicans oppose it even though almost 2/3 of Americans supported the
သူတို့ကဒီအကြောင်းကိုဆွေးနွေးဖို့တော့ညှင်းနေကြတာပါ Republican တွေဘက်ကတရားရာဂိုင်းနှုတ်ဒါကိုကန့်ကွက်နေကြပါလေအမေရိကန်ပြည်သူတွေရဲ့3-2ပုံလောက်ဒီမိုကရက်ရောရီပပ်ဘလစ်ကန်တွေရောတသီးပုဂ္ဂလတွေရောဒီဥပဒေချမ်းနဲ့ပတ်သက်တဲ့အယူအဆကိုထောက်ခံကြပါလေဒါတောင်မှဝါရှင်တန်မှာရှိတဲ့ရီပပ်ဘလစ်ကန်အမတ်တွေတယောက်မှဒီကိစ္စကိုမှန်တယ်လို့မပြောရဲကြပါဘူ
းစီးပွားရေးကိစ္စတွေကပဲရှင်းနှစ်ရွက်ောက်ပွဲမှာမဲဆန္ဒရှင်တွေအဓိကအာယုံစိုက်မဲ့အကြောင်းအရာဆိုပြီးနိုင်ငံရေးကျွမ်းကျင်သူတွေကတွက်ဆထားကြတာဒါနဲ့သမ္မတဥပမာကအခွန်တွေရှော့ကောက်ကြီးပြတ်ထန်းထားတဲ့ဥပဒေဒီဇင်ဘာလကုန်ဆိုရင်သက်တမ်းစေသွားပြီးဒီကိစ္စကိုဆက်ပြီးသက်တမ်းတိုးနိုင်အောင်မဲခွဲဆုံးဖြတ်ဖို့ဆိုပြီးလွှတ်တော်ကိုတိုက်တွန်းနေတယ်နော
်အမေရိကန်ပြည်ထောင်စုမှာလှုပ်လှုပ်တဲ့ဝန်ထမ်းတွေရဲ့လာခတွေကတက်ကြီးပင်စင်စုချင်း200ခိုင်နှုန်းကိုရှော့ချထားတဲ့အတွက်ဝန်ထမ်းတယောက်တစ်နှစ်ကိုဒေါ်လာ1000လောက်ပို့ပြီးတော့ရလာတယ်တဲ့ဒီလိုအခွန်ထဲကရှော့ကောက်ထားတဲ့အစီအစဉ်ကဒီဇင်ဘာလ31ရက်နေ့ဆိုရင်တက်တန်းဆေးသွားပြီလေ
သမ္မတဥပမာကတော့ဝန်ထမ်းတွေတစ်နှစ်တစ်ထောင်လောက်စုမိနေတဲ့အခြေအနေကနေတစ်နှစ်ကို1500လောက်အထိတိုးစုမိအောင်အခွန်တွေရှော့ကောက်တဲ့ဥတွေကိုထပ်သက်တမ်းတိုးဖို့ဆိုပြီးတော့တိုက်တွန်းနေတယ်ဗျဒါပေမဲ့ဒီမိုကရက်လွှတ်တော်အမတ်တွေထဲမှာတောင်းလွှတ်တော်အနေနဲ့ဘာမှမလုပ်ရနေတာပိုးပြီးကောင်းမယ်လို့ပြောတဲ့သူတွေရှိနေတယ်ဗျ
ကွန်ဂရက်စ်လွှတ်တော်မတ်တီကလာမယ့်သတင်းပတ်နှစ်ပတ်လောက်မှာအားလည်ရယူကြတော့မယ်တကယ်လို့ရာသုံးလုံငွေကွာချက်ဖြည့်ရှင်ကိစ္စလွှတ်တော်အနေနဲ့ဘာမှမလုပ်နိုင်ဘူးဆိုရင်ဘာမှမလုပ်ဖဲနေတဲ့အတွက်အမေရိကန်ဘ ഹു အစိုးရအတွက်ဝင်ငွေပိုများလာနိုင်တယ်ဆိုပြီးတော့ခက်မှန်းတွက်ကြတဲ့သူတွေရှိနေတာဗ
ျပြီးခဲ့တဲ့ပတ်ကစူပါကော်မတီလို့ခေါ်တဲ့လွှတ်တော်ကဖွဲ့ပေးထားတဲ့ရာသုံးလုံငွေကွာဟချက်လျှော့ချရေးအထူးကော်မတီအတွင်းမှာလဘတူညီချက်တွေမရလို့အဆိုပြုချက်တွေအချိန်မီတင်မှုပြက်ကွက်ခဲ့တယ်ဗျလွတ်တော်အနေနဲ့ဘာမှမလုပ်နိုင်ရင်အခွန်တွေကိုတိုးကောက်တာအသုံးစရိတ်တွေဖျားတောက်တာတွေအလိုလျောက်ဖြစ်လာမယ်ဆိုတော့နိုင်ငံတော်ခွန်ပါဏာပူရနိုင်မယ်အခြေအနေဆိုပြီးတော့ပြောကြတာဗျအော်ရီဂွန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ပီတာဒီဖာဇီယိုကလည်းအခုလိုတွက်ပြတယ်လေ
If Congress continue to do nothing thenAll the Bush tax cuts go away. $4 trillion of additional revenue.
ဒီလိုလွတ်တော်ကဘာမှမလုပ်ဘဲဒီတိုင်းဆက်နေမယ်ဆိုရင်သမ္မတဟောင်းဘုရှ်လက်ထက်ကအခွန်တွေရှော့ကောက်ထားတဲ့အစီအစဉ်တက်တန်းစီပြီးဆုံးသက်သွားပါလိမ့်မယ်။ ။ဒါဆိုရင်နိုင်ငံတော်ဝင်ငွေဒေါ်လာတန်ပေါင်း၄သန်းလောက်ပိုရလာမယ်။ဒီပမာဏကနောက်ဆယ်နှစ်အတွက်ရပ်သုံးလုံငွေကွာအချက်ရဲ့၄၀ရာခိုင်နှုန်းကိုဖြည့်ရှင်းပေးနိုင်မှာပါ။လွှတ်တော်အမတ်တွေအနေနဲ့တကယ်ပဲကျွန်းပြည်ပြဿနာနဲ့ပတ်သက်လို့အလေးနဲ့ထားစိုးရိမ်နေဆိုရင်ဘာမှမလုပ်ဘဲနေတဲ့နေ့ကအကောင်းဆုံးပဲလို့ကျွန်တော်တို့ထင်ပါတယ်
။အဲ့ဒီလိုလွှတ်တော်ကဘာမှမလုပ်ဘဲနေရင်အမေရိကန်ဘ ਹੁ အစိုးရရဲ့ဘာသာရေးအခြေအနေကိုပို့ပြီးတော့အားကောင်းလာနိုင်တယ်ဆိုတဲ့တွက်ဆချက်ကိုတိကျလွတ်လပ်တဲ့အသုံးစရိတ်ဆိုင်ရာစောင့်ကြည့်လေ့လာသူတွေကလည်းသဘောတူကြတယ်တဲ့ဗျ။ဒါပေမဲ့ပြည်သူတွေအခွန်တွေတိုးပြီးတော့ပေးရရင်စီးပွားရေးတိုးတက်မှုကိုထိခိုက်လိမ့်မယ်ဆိုပြီးတော့ Republican ဘက်ကထောက်ပြနေတယ်ဗျ
။သမ္မတဥပမာကတော့ချမ်းသာတဲ့သူတွေစီကပဲအခွန်တွေတိုးကောက်တင်တယ်ဆိုပြီးအဆိုပြုနေတာဗျ။Republican ဘက်ကဒါဟုသဘောမတူဘူး။ဝန်ထမ်းတွေစီကခွန်နေရှော့ကောက်နေတာကိုဆက်ပြီးတော့တတန်းတိုးဖို့သမ္မတဥပမာဆက်ပြောနေတော့ဒီကိစ္စကအသုံးစိတ်ချော့ချရင်းနဲ့ခွန်ကိစ္စမှာ Republican နဲ့ Democrat ကြားအပေးယူညီနိုင်မှုအခြေအနေငြင်းရတဲ့အကြောင်းအရာတစ်ခုဖြစ်လာနိုင်တယ်ဆိုပြီးနိုင်ငံရေးလှစ်လာသူတွေကထောက်ပြနေကြတာပေါ့ဗျာ။ရှေ့သတင်းပတ်တွေကြားရင်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ။